လီဗျာစစ်မှုဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဟာမြို့တော်ထရီပိုလီအရှိဘက်မိုင်250လောက်မှာရှိတဲ့သူ့ရဲ့မွေးရမြေစီရက်မြို့ကိုရောက်ရှိနေစဉ်မှာတနက်နေ့ပြစ်ခတ်ရလို့သိဆုံးခဲ့တယ်လို့လီဗျာအရာရှိတွေကပြောပါရယ်စစ်မှုဒုဝန်ကြီးအယ်ဒိုရီဟာစီရက်မြို့လေကဈေးတစ်ခုအနီးမှာစနေနေ့ညနေခင်းဝိပုစုတောင်းအပြီးအသက်ခံရတာဖြစ်တယ်လို့လီဗျာဟာရက်ကဖော်ပြပါရယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။လီဗျားနိုင်ငံမှာဗိုလ်မှူးကြီးမိုမာဂရာဖီအစိုးရပြိုလဲခဲ့ပြီးချိန်ကလေးကထိတ်တန့်စစ်တပ်နဲ့လုံခြုံရေးအရာရှိတွေကိုပြစ်မှတ်ထားလှုပ်ချမှုတွေအပါအဝင်စိုးစိုးဝါးဝါအကြမ်းဖက်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါရဲ့ရှင်။